Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOE ရဲ့2016ခုနှစ်ဇူလိုင်လ27ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနှဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။အမေရိကန်သမ္မတဖြစ်ဖို့ဟီလာရီကလင်တန်ထက်အရေးချင်းပိုပြီးပြေဝသူမရှိဘူးလို့သမ္မတဘရက်ကိုဘားမားကပြောလိုက်ပါတယ်။ဟီလာရီကလင်တန်ရဲ့ကိုယ်ပိုင်အီးမေးလ်ဆာဗာကိုဟက်လုပ်ဖို့ရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကရုရှားကိုပြောလိုက်ပါတယ်။အခုအချိန်ဟာမြန်မာနိုင်ငံမှာငြင်းချမ်းရေးရဖို့အခွင့်အလမ်းကောင်းရှိနေတဲ့အချိန်ဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာဆီယယ်က VOA ကိုပြောပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
အခုညနေပိုင်းစိတ်ဝင်စားစရာနိုင်ငံတကာသတင်းဆောင်ပါတွေထဲမှာတော့အမေရိကန်ပြည်ထောင်စုသမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီသမ္မတလောင်းဖြစ်လာတဲ့ဟီလာရီကလင်တန်အတွက်သမ္မတအိုဘားမားကအခုလိုစီရင်ခဲ့ပါတယ
် There has never been a man or a woman, not me, not Bill, nobody more qualified than Hillary Clinton to serve as president of the United States of America.
ဆိုမြင့်တန်တရားတွေစိုးရိမ်ထိတ်လန့်မှုတွေဖယ်ရှားပြီးအကောင်းဆုံးလှုပ်ဆောင်နိုင်ဖို့နောက်တက်မဲ့သမ္မတအဖြစ်ဟီလာရီကလင်တန်ကိုရွေးကောက်တင်မြှောက်ကြဖို့တိုက်တွန်းထားတဲ့သမ္မတရဲ့မိန့်ခွန်းနဲ့အတူဒီမိုကရက်ပါတီညီလာခံအခြေအနေတွေကိုဇက်တိုက်ပြောပြသွားမှာပါ။မနက်ဖြန်မှာဒေါ်အောင်ဆန်းစုကြည်နဲ့ဝါနဲ့မိုင်းလအဖွဲ့ကခေါင်းဆောင်တွေနေပြည်တော်မှာတွေ့ဖို့ရှိပါတယ်။မြန်မာပြည်ဆိုင်ရာသတင်းလွှာထဲမှာနောက်တစ်ခုကတော့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်နေရက်စွန့်ခွာတင်းရှောင်လည်ရတဲ့ဒုက္ခသည်တွေစားနပ်ရိတ်ခါပြတ်တောက်နေတဲ့အခြေအနေကိုပြောပြမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပါမယ်ရှင
်။အမေရိကန်သမ္မတတော်ဝန်အတွက်ဟီလာရီကလင်တန်ထက်ပိုပြီးအရေးချင်းပြေးသွားတဲ့တခြားအမျိုးသားဒါမှမဟုတ်အမျိုးသမီးတူဦးမရှိဘူးလို့လက်ရှိသမ္မတဘရက်ကိုဘားမားကပြောလိုက်ပါတယ်။ပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲလ်ဖီးယားမြို့မှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာပါတီညီလာခံမှာတတိယနေ့ကြာသပတေးနေ့ညကမိန့်ခွန်းပြောတဲ့အထဲသမ္မတဘားမားကအဲ့လိုပြောသွားတာပါ။သူဆိုရလက်ထက်အောင်မြင်မှုတွေကိုမစ္စတာဘားမားကအထင်ရှားထည့်သွင်းပြောဆိုသလိုမေဆစ်ကလင်တန်ဟာနောက်ခံအခြေအနေမျိုးမျိုးရှိတဲ့လူတွေအားလုံးအတူတကွလှုပ်ဆောင်ကြရင်တိုင်းပြည်ဟာပိုကောင်းမယ်ဆိုတာကိုယုံကြည်တဲ့သမ္မတလောင်းဖြစ်တယ်လို့ပြောပါတယ်။ဒီနှစ်ဒီရွေးကောက်ပွဲမှာအစိုးမြင်တန်တရားတွေစိုးရင်ထိတ်လန့်မှုတွေကိုဖယ်ရှားပြီးကျွန်တော်တို့မှရှိတဲ့အကောင်းဆုံးကိုဖော်ဆောင်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့နောက်တက်မဲ့သမ္မတအဖြစ်ဟီလာရီကလင်တန်ကိုရွေးကောက်တင်မြှောက်ဖို့ဒီကြီးမြတ်တဲ့နိုင်ငံရဲ့ဆွမ်းဆောင်နိုင်စွမ်းပေါ်မှာကျွန်တော်တို့ယုံကြည်စေပဲဆိုတာကဘာကိုပြဖို့ကျွန်တော်နဲ့အတူပူးပေါင်းပါဝင်ကြပါလို့ပန်ကြားပါတယ်ဆိုပြီးသမ္မတဥပမာကပြောသွားပါတယ်ဟီလာရီကလင်တန်ဟာဘယ်တော့မှရွေးကောက်တင်မြှောက်ခံရဘူးသူမဟုတ်တဲ့ရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်နဲ့လုံးဝမတူသူဖြစ်တယ်လို့မစ္စတာဥပမာကထောက်ပြပြီးသူရဲ့ပထမသမ္မတသက်တမ်းမှာနိုင်ငံခြားရေးဝန်ကြီးလုပ်ခဲ့တာအပါအဝင်မစ္စစ်ကလင်တန်ရဲ့အတွေ့အကြုံတွေကိုထည့်ပြောသွားပါတယ်
။ Republican သမ္မတလောင်းဒေါ်နယ်ထရန့်ကသူ့ရဲ့ပြိုင်ဘက် Democratic သမ္မတလောင်း Hillary Clinton ရဲ့ကိုယ်ပိုင် email server ကို hack လုပ်ဖို့ရုရှားကိုဗုဒ္ဓဟူးနေ့ကတိုက်တွန်းပြောဆိုပါတယ်။ Mrs. Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူချိန်တုန်းကလက်ခံပေးပို့ခဲ့တဲ့ email တွေတဲကပျောက်သွားတဲ့ email အရေအတွက်3000ကိုရှာပါဆိုပြီး Mr. Trump ကရုရှားကိုပြောတာပါ။2009ခုနှစ်ကနေ2013ခုနှစ်အထိနိုင်ငံခြားရေးဝန်ကြီးလုပ်ခဲ့ခြင်းအတွင်းပုဂ္ဂိုလ်ရေးအီးမေးလ်တွေအဖြစ် Mrs. Clinton ကယူဆပြီးကိုယ်ပိုင်အီးမေးလ်ဆာဗာကနေဖျက်ပစ်ခဲ့တဲ့အီးမေးလ်တွေကိုရုရှားကရထားပြီးသားဖြစ်ကောင်းဖြစ်နိုင်တယ်လို့ Mr. Trump ကပြောပါတယ်။ရုရှားပဲဖြစ်ဖြစ်တရုတ်ပဲဖြစ်ဖြစ်တခြားနိုင်ငံတစ်ခုခုပဲဖြစ်ဖြစ်ဒီအီးမေးလ်တွေကိုရထားတယ်ဆိုရင်သူကြည့်ကျင်ပါတယ်လို့ Mr. Trump ကပြောပါတယ်။ဒါအပြင်နိုင်ငံရေးပြိုင်ဘက်တဦးအပေါ်သရှိုးလှုပ်ဖို့အဓိကသမ္မတလောင်းတဦးကပြည်ပအင်အားကြီးနိုင်ငံတစ်ခုကိုတက်တက်ကြွကြွအားပေးတိုက်တွန်းတာပထမဆုံးဖြစ်တယ်လို့ Mr. Trump ရဲ့ပြောဆိုချက်အပေါ် Mrs. Clinton ရဲ့မဲဆွဲစည်းရုံးရေးအဖွဲ့ဘက်ကတုံ့ပြန်ပြောဆိုပါတယ်။ကိုနိုင်ငံရဲ့ရွေးကောက်ပွဲမှာဝင်နှောက်ဖို့ပြိုင်ဘက်နိုင်ငံတစ်ခုကို Trump ကပြောလိုက်တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဟောင်းနဲ့ CIA ညွှန်ကြားရေးမှူးဟောင်း Leon Panetta က Democratic Party ညီလာခံမှာမနေ့ကပြောတဲ့မင်းကွန်းနဲ့ထည့်သွင်းပြောဆိုသွားပါတယ်ရှင်။
နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ကော်မတီ DNC ရဲ့ကွန်ပျူတာဆာဗာတွေထဲကနေရထားတာလို့ဆိုတဲ့အသံဖမ်းယူထားမှုပေါင်း29ခုကို WikiLeaks ကဗိုလ်ထူးနေမှာထုတ်ပြန်လိုက်ပါတယ်။ DNC ကော်မတီဝင်9ယောက်ရဲ့ email တွေကနေမူပွားယူထားတာဖြစ်ပုံရတဲ့ဒီအသံဖမ်းယူချက်တွေမှာဒီမိုကရက်တစ်ပါတီပေါ်မှာ Bernie Sanders ရဲ့ဩဇာလွှမ်းမိုးမှုကိုမကျင့်တတ်ကြတဲ့ပါတီရင်းတာဝန်ရှိသူတွေရဲ့ပြောဆိုချက်တွေလည်းပေါ်ဝင်ပါတယ်။အဲဒီမှာပြောထားသူတူကဆိုရင်ဒီမိုကရက်နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာ Vermont ထဲလွတ်တော်မှ Bernie Sanders ကိုစကားမပြောစေချင်ပေ 2016ခုနှစ်ပါတီရဲ့မူဝါဒတွေအတွက်ဆန်ဒါစ်ရဲ့ရွေးချယ်ချက်တွေကိုဆန့်ကျင်တယ်လို့သတင်းတွေကပြောပါတယ်အခုထုတ်ပြန်ချက်ဟာပြီးခဲ့တဲ့ရက်နိုင်ငံအတွင်းကဆိုရင်ဒုတိယမြောက်ထုတ်ပြန်မှုပါဒီမိုကရက်ပါတီညီလာခံမတိုင်ခင်လေးမှာအီးမေးလ်ပေါင်း 2,000 ကိုထုတ်ပြန်လိုက်တာကြောင့် DNC ဥက္ကဋ္ဌဖြစ်တဲ့လွှတ်တော်မတ် Debbie Wasserman Schultz နှုတ်ထွက်ပေးလိုက်ရပါတယ်ဘယ်သူဘဝဆိုတော့ထုတ်မပြောတဲ့သတင်းရင်းမြစ်တွေနဲ့ဖွင့်ထုတ်ဖောက်ချသူတွေစီကမူရင်းထောက်ထားတွေကိုထုတ်ပြန်တဲ့ WikiLeaks အဖွဲ့ဟာအခုကိစ္စမှာလည်းသူတို့ရဲ့သတင်းရင်းမြစ်ကိုထုတ်မပြောဘဲနဲ့ထုတ်ပြန်တာပါ။အီးမေးလ်တွေဟာ2015ခုနှစ်ဇန်နဝါရီလကနေဒီနှစ်မေလအထိ18လကြာကာလအတွင်းပို့ခဲ့တဲ့အီးမေးလ်တွေဖြစ်ပါတယ်။သူတို့ရဲ့အီးမေးလ်စနစ်ကိုဖောက်တွင်းခံရတဲ့အကြောင်းပြီးခဲ့တဲ့ဇွန်လမှာ DNC ကကြေညာခဲ့ပါတယ်။အီးမေးလ်စနစ်ကိုဖောက်တွင်းသူတွေဟာရုရှားမှအခြေစိုက်တဲ့ဟက်ကာတွေဖြစ်တယ်လို့ဒီမိုကရက်တစ်တာဝန်ရှိသူတွေကအဲ့ဒီအချိန်တုန်းကတော့ပြောခဲ့ပါတယ်။
ပြင်သစ်နိုင်ငံမှာဒီသတင်းပါအစောပိုင်းခရီးယံဖုံတော်ကြီးတဦးသေဆုံးခဲ့ရတဲ့ခရီးယံဖျားချောင်းဝင်ရောက်တိုက်ခိုက်မှုမှာပါဝင်ပတ်သက်သူဒုတိယအမျိုးသားဘသူဖြစ်တယ်ဆိုတာကိုပြင်သစ်ရဲတွေကတရားဝင်ထုတ်ဖော်ပြောပါတယ်။ပြင်သစ်နိုင်ငံအရှေ့ပိုင်းမှာမွေးဖွားခဲ့သူအသက်19နှစ်အရွယ်အဗဒဲမာလစ်ဖက်တင်ယွန်ဟာဆီးရီးယားနိုင်ငံကိုတွားရောက်ဖို့ကြိုးစားခဲ့ပြီးနောက်အာဏာပိုင်တွေကသတိထားသိရှိထားသူဖြစ်ပါတယ်။သူ့ရဲ့မိခင်ဖြစ်သူစီကနေရတဲ့မျိုးဗီဇ DNA နမူနာနဲ့သူဘသူဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။ပြည်ထောင်နိုင်ငံမြောက်ပိုင်းကခရီးယံဖျားเจ้าမှာပြီးခဲ့တဲ့အင်ကာနစ်မနေ့ခင်လူရုစုဝေစူတောင်းပွဲကျင်းပနေချိန်မှာဖက်တီယွန်နဲ့အသက်19နှစ်အရွယ်ခါမီရှိရိုဝင်ရောက်လာတာဖြစ်ပြီးအသက်86နှစ်အရွယ်ဖုံတော်ကြီးကိုလဲလီတက်ဖြတ်ပြီးလူ၅ဦးကိုတစ်စကန့်အဖြစ်ခေါ်ယူခဲ့တာဖြစ်ပါတယ်။ရဲကပြစ်ခတ်တာကြောင့်သူတို့နှစ်ဦးစလုံးတေဆုံးခဲ့ပြီးတစ်စကန့်တဦးကတော့စိုးရင်ရတဲ့အခြေအနေရှိနေစေပါ။ခမရှိဟာချမ်းဖက်မှုနဲ့ဆက်ဆက်တဲ့ဆွဲဆိုချက်နဲ့အမှုရင်ဆိုင်ရဆဲဖြစ်ပြီးဖျားเจ้าနဲ့ဝင်ပြီးတိုက်ခတ်ချိန်မှာသူ့ရဲ့သွာလာမှုကိုခြေရာခံနိုင်တဲ့လျှက်စစ်အချက်ပြခြေချင်းကိုဝတ်ထားရသူလည်းဖြစ်ပါလိမ့်ရှင
် VOA မိခင်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေကြာသပတေးညနေပတ်သတင်းတွေကိုတရရဆက်လက်ထုတ်လွှင့်နေပါတယ်။အခုအချိန်ဟာမြန်မာနိုင်ငံမှာငြိမ်းချမ်းရေးအတွက်အခွင့်အလမ်းကောင်းကြီးကြောက်ရွံ့နေတဲ့အချိန်ဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Scott Marshall က VOA ကိုပြောပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့ဝင်ရောက်ဆွတ်ဖက်တာမျိုးမလုပ်ချင်ဘူးလို့လည်းတာမတ်ကြီး Scott Marshall ကပြောပါတယ်။အမေရိကန်တာမတ်ကြီးနဲ့ VOA တို့ဒီကနေ့တီးခြားတွေ့ဆုံမေးမြန်းတာမှာမြန်မာနိုင်ငံမှာတိုင်းရင်းသားတွေရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုဆိုင်ရာအခြေအနေတွေပေါ်မှာတာမတ်ကြီးရဲ့အမြင်တွေကိုအခုလိုမျိုးပြောဆိုသွားတာဖြစ်ပါတယ်
။တူရကီနိုင်ငံမှာဇူလိုင်လ15ရက်နေ့ကမအောင်မမြင်ဖြစ်ခဲ့ရတဲ့ဆီယနာတိတ်မှုနဲ့အဆက်အဆက်ရှိတဲ့ဆိုတဲ့တန်တရားနဲ့သတင်းထောက်တွေနဲ့သတင်းမီဒီယာလုပ်ငန်းတွေအပေါ်အရှိန်မြင့်နှိပ်ကွပ်လာတာတွေကိုအမေရိကန်ခြေဆိုင်သတင်းလွတ်လပ်ခွင့်လှုပ်ရှားနေတဲ့အဖွဲ့ကြီးနှစ်ခုကအပြင်းအထန်ဝေဖန်လိုက်ပါတယ်။ဒီသတင်းမှာအတွင်မှာပဲတူရကီအစိုးရကဒါဇင်နဲ့ချီတဲ့သတင်းမီဒီယာလုပ်ငန်းတွေကိုပိတ်ပစ်ဖို့ညွှန်ကြားလိုက်ပြီးသတင်းထောက်တဒါဇင်ကျော်ကိုဖမ်းဆီးတဲ့အပေါ်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ နဲ့ Freedom House အဖွဲ့ကြီးတို့ကစိုးရင်ကြောင်ထုတ်ဖော်ပြောဆိုတာဖြစ်ပါတယ်။ဆီယနာတိတ်မှုကြိုးပမ်းမှုရဲ့အဓိကစီစဉ်သူလို့တူရကီအစိုးရကပြောဆိုနေတဲ့အမေရိကန်အခြေဆိုင်မွတ်စလင်ဘာသာရေးဆရာဖာတူလာဂူလန်းနဲ့ဒီသတင်းထောက်တွေမီဒီယာလုပ်ငန်းတွေကြားပတ်သက်ဆွနှမှုရှိတယ်လို့ဆိုဆွဲခံရတာဖြစ်ပါတယ်။သတင်းစာ45ဆောင်ရေဒီယိုအသံလွှင့်ဌာန23ခုရုပ်မြင်သံကြားထုတ်လွှင့်မှုလိုင်း16ခုနဲ့သတင်းဌာန3ခုတို့ကိုပိတ်ပစ်ဖို့တူရကီအစိုးရကညွှန်ကြားခဲ့တယ်လို့မနေ့ဗုဒ္ဓဟူးနေ့ကနိုင်ငံပိုင်နဲ့ပုဂ္ဂလိကသတင်းဌာနတွေကဖော်ပြခဲ့ကြပါတယ်ရှင်။
စီးရီးယားသဘုံတွေအနေနဲ့လက်နက်တွေကိုဆွန့်လွတ်ပြီးနောက်3လအတွင်းအာဏာပိုင်တွေစီမှာလက်နက်ချရင်လူငယ်ချမ်းသာ권ပေးမယ်လို့သမရဘာရှော်ရဲ့အဆက်ကဒီကနေ့ပြောလိုက်ပါတယ်။အဲဒီလိုလူငယ်ချမ်းသာ권အပြင်အဝိုင်းခံထားရတဲ့အာလပ်ပိုမြို့ပြင်မှာလမ်းကြောင်း၄ခုကိုရုရှားနဲ့စီးရီးယားအစိုးရတို့ကဖွင့်ပေးမယ်လို့လည်းသမရအဆက်နဲ့ရုရှားကာကွယ်ရေးဝန်ကြီးစာဂျေးရှွိုင်ဂူတို့ကပြောပါတယ်။လမ်းကြောင်း၃ခုကအရက်သားတွေနဲ့လက်နက်ချမဲ့သဘုံတွေအတွက်ဖြစ်ပြီးနောက်ထပ်လမ်းကြောင်းတစ်ခုကတော့သူတို့လက်နက်တွေကိုယူပြီးထွက်ပြေးခြင်းနဲ့သဘုံတွေအတွက်ဖြစ်တယ်လို့ဆိုပါတယ်။အကြံဖက်ဝါဒီတွေကတရားခံလှုပ်ထားတဲ့အရက်သားတွေနဲ့လက်နက်ချခြင်းသူတွေကိုအကူအညီပေးဖို့အာလပ်ပိုမြို့ပြင်မှာလူသားချင်းစာနာမှုအကူအညီပေးလုပ်ငန်းကြီးကိုရုရှားသမ္မတဗလာဒီမီယာပူတင်ကမကြခင်မှာပဲစတင်တော့မယ်လို့ရုပ်သံကနေထုတ်လွှင့်တဲ့ပြောဆိုချက်မှာရုရှားကာကွယ်ရေးဝန်ကြီးရှွိုင်ဂူးကပြောသွားပါတယ်။လူသားချင်းစာနာမှုအကူအညီပေးလမ်းကြောင်းတွေအပြင်အစားအစာနဲ့ရှေးဥတုနာပြုကူတာပေးမဲ့စခန်းတွေကိုလည်းမြို့ပြင်မှာဖွင့်မယ်လို့ရှွိုင်ဂူးကပြောပါတယ်။ဝန်းရံပိတ်ဆို့တဲ့စစ်ပွဲနည်းပြူဟာကိုသုံးပြီးစီးရီးယားဆိုရတက်တွေကအာလပ်ပိုကိုပြန်သိမ်းဖို့လုပ်နေတာပါ။မျိုးရဲမှာအချက်သားနှစ်သိန်းခွဲထက်မနည်းပိတ်မိနေမယ်လို့ယူဆကြပါတယ်
။အာဖဂန်နစ္စတန်နိုင်ငံတွင်းမှာရှိနေတဲ့အစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ဟာအီရတ်နဲ့ဆီးရီးယားနိုင်ငံတွင်းကမိခင်အဖွဲ့အစည်းနဲ့တိုက်ရိုက်အခြေဆက်ရှိတယ်လို့ အာဖဂန်နိုင်ငံတွင်းကအမေရိကန်နဲ့မြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့ညှိတိုးတက်တွေရဲ့အခြေအကဲအမေရိကန်ကြီးတက်ဗိုလ်ချုပ်ကြီးကမနေ့ဗုဒ္ဓဟူးနေ့မှာပြောဆိုပါတယ်။အမေရိကန်သတင်းအေဂျင်စီ Associated Press နဲ့တွေ့ဆုံမေးမြန်းခဲ့မှာဗိုလ်ချုပ်ကြီးဂျွန်နီကိုဆန်ကပြောဆိုသွားတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းက IS အဖွဲ့ကိုတစ္ဆာခံသူတွေဟာသူတို့ဘာသာကာလီဖေးအုပ်ချုပ်ရေးဒေသကြီးညာထားတဲ့အီရန်နဲ့ဆီးရီးယားနိုင်ငံတို့မှအခြေစိုက်တဲ့ပင်မ IS ခေါင်းဆောင်မှုပိုင်းနဲ့ငွေကြေးအထောက်အပံ့အပြန်အလှန်ဆက်ဆံမှုနဲ့မဟာဗျူဟာမြောက်အဆက်ဆက်ရှိတယ်လို့ဗိုလ်ချုပ်ကြီးဂျွန်နီကိုဆန်ကပြောဆိုခဲ့တာဖြစ်ပါတယ်။ပါကစ္စတန်နဲ့နေဆာအာဖဂန်အရှေ့ပိုင်းခရိုင်နန်ဂါဟာက IS အဖွဲ့ရဲ့အခြေစိုက်စခန်းတွေကိုအမေရိကန်တို့အထောက်အပံ့နဲ့အာဖဂန်အစိုးရတပ်ဖွဲ့တွေကပစ်မှတ်ထားထိုးစစ်ဆင်နေတာလည်းဖြစ်ပါတယ်။ကပူးမြို့တော်မှာလူ80နီးပါးတေဆုံးခဲ့ရတဲ့အသေးခံဘုံးခွက်တိုက်ခတ်မှုကို IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ဝန်ခံပြောဆိုပြီးမကြခင်မှာပဲဒီထိုးစစ်ကိုစတင်လိုက်တာဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံမှာတည်တံပြီးတဲ့ဟာအခိုင်အမာပြဋ္ဌာန်းထားတဲ့ဥပဒေတွေရဲ့တစ်စီတစ်ပိုင်းဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဌာနပြောခွင့်ရကဒီကနေ့ပြောပါတယ်။နူဆာကမ်ပန်ကန်ကျွန်းပေါ်ကအချင်းထောင်မှာမူရီစီဝါမှောင်ခူရောင်းဝယ်သူတွေကိုတနတ်နဲ့ပြစ်ပြီးတည်တံစီရင်ဖို့ပြင်ဆင်တာတွေလုပ်နေတာနဲ့အမျှတည်ရန်ပြစ်ပေးတာကိုရပ်ဆိုင်ဖို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးနဲ့ဥရောပသမဂ္ဂ EU တို့ကပန်ကြားတာကိုအင်ဒိုနီးရှားကပယ်ချလိုက်တာပါ။တည်ရန်ချမှတ်တဲ့အမှုတွေမှာပွင့်လင်းမြင့်တမ်းမှုအားနည်းပြီးအယူခံဝင်ခွင့်အပအဝင်မျှတာတဲ့တရားစီရင်မှုရပိုင်ခွင့်နဲ့မကန့်ညီတာကြောင့်ကုလသမဂ္ဂလူ့ခွင့်ရေးယုံအနေနဲ့အထူးပဲစိုးရိမ်နေလို့ကော်မရှင်နာမင်းကြီးဇာဟစ်ရာဒ်အဟူစင်ကပြောတာပါ။တည်ရန်စီရင်တာကိုချက်ချင်းဆိုင်ငံ့ထားပေးဖို့သမရဂျိုဂိုဝီဒူတို့အစိုးရကိုမစ္စတာအဟူစင်ကတောင်းဆိုထားပါတယ်ခင်ဗျာ။
ကြတာပရိနေညနေပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မတ်သိန်ကြီးထိုက်တို့ကြီးညာသွားတာပါအခုအမေရိကန်သမ္မတရွေးကောက်ပွဲအတွက်လက်ရှိအာဏာရဒီမိုကရက်ပါတီကညီလာခံကျင်းပနေတဲ့အခြေအနေတွေကိုထုတ်လွှင့်ပေးသွားပါမယ်ရှင်အမေရိကန်ပြည်ထောင်စုရဲ့ဒီနှစ်သမ္မတရွေးကောက်ပွဲမှာအစိုးမြင့်တန်တရားတွေစိုးရိမ်ထိတ်လန့်မှုတွေကိုဖယ်ရှားပြီးအကောင်းဆုံးဖော်ဆောင်နိုင်ဖို့နောက်တက်မဲ့သမ္မတအဖြစ်ဟီလာရီကလင်တန်ကိုရွေးကောက်တင်မြှောက်ကြပါစို့လို့သမ္မတအိုဘားမားကမနေ့တုန်းကဒီမိုကရက်ပါတီညီလာခံတတိယနေ့မှာမိန့်ခွန်းပြောသွားပါတယ်။ဒုတိယသမ္မတဂျိုးဘိုင်ဒန်အပါအဝင်မိန့်ခွန်းပြောသူအတော်များများကဟီလာရီကိုချီးကျူးပြောဆိုတာနဲ့တစ်ချိန်တည်းမှာ Republican Party ရဲ့သမ္မတလောင်းဒေါ်နယ်ထရန့်ပေါ်မှာတော့ပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။ Pennsylvania ပြည်နယ် Philadelphia မြို့ဒီမိုကရက်ပါတီညီလာခံခန်းမကနေ VOA မြန်မာပိုင်းသတင်းတောက်ကိုအောင်လွင်ဦးကသတင်းပေးပို့ထားပါတယ်ရှင်။
ဒီမိုကရက်ပါတီရဲ့သမ္မတလောင်းအဖြစ်ဟီလာရီကလင်တန်ကိုတရားဝင်ရွေးချယ်လိုက်ပြီးနောက်တစ်နေ့မှာကျင်းပတဲ့ညီလာခံမှာတော့သမ္မတဘရက်အိုဘားမားပါဝင်ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေတက်ရောက်စကားပြောဆိုကြပါတယ်။သမ္မတဘာမားသူသမ္မတဂျိုးဘိုင်ဒန်ကလင်တန်နဲ့အတူသူသမ္မတအဖြစ်ရွေးချယ်ထားတဲ့တင်ကိန်းတို့ကကလင်တန်ရဲ့နိုင်ငံရေးအတွေ့အကြုံနဲ့အတူအမေရိကန်ပြည်ထောင်စုကိုဥဆောင်နိုင်စွမ်းရှိသူဖြစ်ပြောဆိုသွားကြတာပါ။သမ္မတဘာမားကတော့အမေရိကန်ပြည်ထောင်စုရဲ့သမ္မတဖြစ်တဲ့သူစစ်မှန်တဲ့ဥဆောင်မှုပေးနိုင်မဲ့သူကကလင်တန်သာဖြစ်တယ်ဆိုပြီးအလေးထားပြောကြားသွားပါတယ်။
And no matter how daunting the odds, no matter how much people try to knock her down, she never, ever quits.
ဘလို့ပဲမထင်မှတ်တဲ့အခက်အခဲတွေကြုံရ။ဘယ်သူတွေဘလို့ပဲလဲကြအောင်ထိုးနဲ့တိုက်ခိုက်ပါစေ။သူဘယ်တော့မှရှုံးမပေးပါဘူး။
That is the Hillary I know.
ဒါဟာကျွန်တော်သိတဲ့ Hillary Clinton ပါ။ကျွန်တော်လေးစားတဲ့ Hillary Clinton ပါ။ဒါကြောင့်လဲကျွန်တော်ယုံယုံကြည်ကြည်နဲ့ပြောနိုင်တာက American ပြည်ထောင်စုရဲ့သမ္မတတာဝန်ထမ်းဆောင်ဖို့Hillary Clinton ထပ်ပို့ပြီးအရေးချင်းပြည့်မိတဲ့အမျိုးသားအမျိုးသမီးကျွန်တော်လည်းမဟုတ်ဘူးဘေးကလင်တန်လည်းမဟုတ်ပါဘူးသူထပ်ပို့အရေးချင်းရှိတဲ့သူရှိကိုမရှိခဲ့ပါဘူ
းညီလာခံတစ်ပြည့်နဲ့ညစကားပြောသူတွေထဲမှာတော့ Democratic Party ရဲ့ထက်လွတ်တော်လူနည်းစုခေါင်းဆောင် Harry ကာဝေးဝဉျောင်းလီယွန်ဖနက်တာ Detroit မြို့တော်ဝင် Mike Duncan California ပြည်နယ်အုပ်ချုပ်ရေးမှူး Jerry Brown Maryland ပြည်နယ်အုပ်ချုပ်ရေးမှူး Martin O'Malley ဟီလာရီကလင်တန်ထက်တော်မှတ်ဖြစ်တာဝန်ယူခဲ့ဘူးတဲ့နယူးယောက်ကမြို့တော်ဝင်ဟောင်းမိုက်ကယ်ဘလူးဘတ်လက်ရှိနယူးယောက်မြို့တော်ဝင်ပေတာဘလစီရိုတို့ပါတီတွင်ထင်ရှားသူတွေလည်းပါဝင်ကြပါတယ်လူခွင့်ရေးလှရှားသူလည်းဖြစ်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းတူလည်းဖြစ်ခဲ့ဘူးတဲ့လူမဲနိုင်ငံရေးခေါင်းဆောင်ဂျက်စီဂျက်ဆင်လည်းညီလာခံတတိယနေ့မှာစကားပြောခဲ့တာပါကလင်တန်ဦးဆောင်တဲ့အမေရိကန်ပြည်ထောင်စုအနေနဲ့စီဝါရေးခွင့်လန်းကောင်းတွေလုံခြုံစစ်ချမှုတွေပြင်းနေတဲ့အကြောင်းတွေကိုလည်းခေါင်းဆောင်တွေအလေးထားပြောဆိုထားပါတယ်ဒီသမ္မတဂျိုးဘိုင်ဒန်နဲ့ဇနီးဖြစ်သူဂျေဘိုင်ဒန်တို့ကလည်းသမ္မတလောင်းကလင်တန်ရဲ့ဆန်းဆောင်နိုင်စွမ်းတွေကိုပြောကြားသွားကြတာပါ။တိုင်းပြည်နာကပ်ပေါ်လက်တွေ့ကျကျရှုမြင်သုံးသပ်နိုင်သူအပြောင်းလဲတွေကိုစောင့်ကြည့်နိုင်သူပြန်ဖက် Republican Party ကသမ္မတလောင်းဒေါ်နယ်ထရမ့်လိုအပြောတတ်တယ်မဟုတ်ပဲလက်တွေ့ဥဆောင်မှုပေးနိုင်တဲ့အတွေ့အကြုံတွေကိုပိုင်ဆိုင်သူတူဖြစ်နေတယ်အလေးထားပြောဆိုထားပါတယ်
။ A man who seeks to sow division in America
ကိုဘိုင်ဂျိုးတို့အမေရိကန်ပြည်ထောင်စုအတွင်းမှာဒွေးကွဲအောင်ပြည်ပခါတွေဖန်တီးပြီးတော့ကဘာကြီးကိုကတောင်းကနင်းဖြစ်အောင်လုပ်နေရသူ ပြီးတော့ခက်ဆော့ဆွားရန်လိုပြောဆိုတာကိုအင်အားစုပြီးထိမှန်မာနေသူအမေရိကန်တွေကိုဒီလိုမျိုးလူမျိုးလို့ကျွန်တော်တို့အဖြစ်မခံနိုင်ပါဘူ
း Our nation it is just too great to put it in the hands of a slick
ကျွန်တော်တို့တိုင်းပြည်ကိုရှာယုံရှိလျှောက်ပြောတဲ့ဘာကတိကဝန်းမှမပေးနိုင်ပဲပုဂ္ဂိုလ်ကိုလူထင်ကြီးအောင်လျှောက်ပြောနေတဲ့ထင်ရဆိုင်ဖြစ်စည်းနေတဲ့လူတယောက်တည်းကိုအရောက်ခံလို့မရပါဘူးတိတ်ကိုအန္တရာယ်ကြီးပါတယ
်ညီလာခံ
ကိုအောင်လွင်ဦးပြောပြခဲ့တာပါရှင်အခုချိန်ကတော့အမေရိကန်ပြည်ထောင်စုမှာသဘောထားကွဲလွဲမှုတွေနဲ့မနှစ်မြုပ်စရာတွေရှိနေတဲ့ရွေးကောက်ပွဲကာလပါဒါပေမဲ့ပထမဆုံးအိန္ဒိယຫນွေဘွားမြန်မာနဲ့အမေရိကန်နိုင်ငံသားပြည်နယ်ကိုစားပြုကိုယ်စားလှယ်တယောက်အနေနဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံကိုတက်ရောက်နေတဲ့ဒေါက်တာရှရှိဂုပ္တာကတော့မျှော်လင့်ချက်တွေအပြည့်နဲ့ပါဗာဂျီးနီးယားပြည်နယ်ကိုစားလှယ်ဂုပ္တာကိုတွေ့ဆုံမေးမြန်းထားတဲ့ VOA သတင်းတောက်ကက်သရင်းဂျက်ပစင်ရဲ့သတင်းပေးပို့ချက်ကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်။မက်ခင်ဖြူထွေးကပြောပြမှာပါဒီသတင်းကိုတော့မကြခင်ကျမတို့ထုတ်လွှင့်ပေးနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။လောလောဆယ်မှာတော့စပိုင်းဆိုင်ရာချုပ်ယွင်းချက်တွေကြောင့်ကျမတို့ဒီအတန်ကိုထုတ်လွှင့်ပေးနိုင်ခြင်းမရှိသေးပါဘူး။VOA American တန်ကနေပြီးတော့ကျမတို့ထုတ်လွှင့်ပေးနေတဲ့ဒီ Radio Season PP ချင်း Asia 77ကနေထုတ်လွှင့်မဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလည်း VOA ရဲ့ Internet စာမျက်နှာမှာ Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်သလိုပြန်လည်ထုတ်လွှင့်အစီအစဉ်တွေကိုလည်းအချိန်မီနားဆင်လို့ရပါတယ်ရှင်။အခုစပိုင်းဆိုင်ရာပြန်ပြီးတော့အဆင်ပြေသွားပြီဖြစ်တဲ့အတွက်စောစောကပြောထားတဲ့ VOA သတင်းတောက် Catherine Jepson ရဲ့သတင်းပေးပို့ချက်ကို Mac Computer ကပြောပြပေးပါမယ်ရှင်။စပန်ဆိုင်ရာချုပ်ယွင်းချက်ကြောင့်အတန်ထုတ်လွှင့်ချက်ဒီကမကမဖြစ်တာကိုကျမတို့အနေနဲ့အနုညွတ်တောင်းပန်ပါတယ်ရှင်အခုဒီသတင်းနေကိုကိုကျော်ကျော်သိန်းကမကြခင်မှာကျမတို့ဟာစပိုင်းဆိုင်ရာတွေပြန်ပြီးတော့ကောင်းလာမယ်ဆိုရင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့ဝင်ရောက်ဆွတ်ဖက်တာမျိုးတွေမလုပ်ချင်ပေမဲ့အခုငြိမ်းချမ်းရေးအတွက်အခွင့်အလမ်းကောင်းကြီးတွေဖြစ်တဲ့ဆိုတာကိုပြောဆိုအတည်ပြုလို့တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစကော့မာစီယာက VOE ကိုပြောသွားတဲ့အကြောင်းကိုလည်းမကြခင်မှာထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။တခါတိုင်းရင်းသားအဖွဲ့တွေရဲ့မိုင်းကြရန်ညီလာခံမျက်နှာစုံညီဆွေးနွေးပွဲကိုကျင်းပနေတဲ့အချိန်တနိုင်ငံလုံးအပြစ်အခက်ရစဲရစ်စာချုပ် NCA မှာလက်မှတ်မထိုးထားတဲ့ဝါနဲ့မိုင်းလာအဖွဲ့တွေကိုလည်းအနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကနေပြည်တော်မှာမနက်ဖန်တွေ့ဆုံဆွေးနွေးကြဖို့စီစဉ်ထားတာရှိပါတယ်မြမအစိုးရတာဝန်27ရာစုပင်လုံညီလာခံမှာအဲ့ဒီအဖွဲ့တွေပါဝင်ဆွေးနွေးနိုင်ဖို့အတွက်မြမအစိုးရရဲ့ဖိတ်ကြားချက်နဲ့ရောက်ရှိနေတာဖြစ်တဲ့အကြောင်းကိုလည်းမြမအစိုးရဘက်ကပြောထားပါတယ်ဒီအကြောင်းအပြည့်စုံကိုလည်းမကြခင်နားဆင်ကြရဖို့ရှိပါတယ်ရှင်VOA American အတန်ရဲ့ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။ကျမတို့ VOA ကိုအခုစောစောတုန်းကထုတ်လွှင့်ပေးမယ်ဆိုတော့ Gupta ရဲ့သတင်းဆောင်ပါကိုနားဆင်ကြရအောင်ပါရှင်
။အခုလိုခိုက်တက်မျိုးကြုံရဖို့စာဂျီ Gupta တယောက်နှစ်ပေါင်းများစွာစောင့်ခဲ့ရတာပါ။ပြည်နယ်ကိုစားပြုကိုယ်စားလှယ်တယောက်ဖြစ်လာဖို့အတွက်သူအများကြီးဖြတ်သန်းခဲ့ရတာကြောင့်လေအခုလိုတမိုင်းဝင်တမရလောက်အထည်ပြုတဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကိုကိုယ်စားလှယ်တယောက်အနေနဲ့တက်ရောက်ခွင့်ရတာကသူ့အတွက်တော့အထိပ္ပယ်အများကြီးရှိပါတယ
် The things that Americans maybe take for granted are so special
American နိုင်ငံသားတွေရနေတဲ့အခွင့်အရေးတွေကအပြင်လူတွေအတွက်တော့သိပ်ကိုထူးခြားပါတယ
်နိုင်ငံလုံးဆိုင်ရာပါတီညီလာခံမဆခင်သတင်းတစ်ပတ်အလိုကလေးက Virginia ပြည်နယ်ကိုယ်စားလှယ်ဂုပ္တာကို VOA ကတွေ့ဆုံပေးပြန်ခဲ့တာပ
ါ The ability of a country to recognize a society to recognize a problem and once
recognized ဘုံဘဝတစ်ခုပြဿနာတရက်ကိုမပစ်ပယ်ပဲလက်ခံအသိမှတ်ပြုပေးနိုင်တာကဒီနိုင်ငံရဲ့အရေးချင်းပါအဲ့ဒီလိုလက်ခံပြီးတဲ့အခါမှာလဲတိုင်းပြည်တစ်ခုအနေနဲ့ဒီပြဿနာတွေကိုကင်တွယ်ဖြေရှင်းပြီးရှေ့ဆက်သွားနိုင်တာကကျွန်တော်အတွက်တော့သိတ်ကိုအားကျစရာကောင်းပါတယ
်ဂုပ္တာဟာ1990ပြည့်လွန်နှစ်တွေကအိန္ဒိယနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုကျောင်းသားတယောက်အနေနဲ့ဆရောက်လာခဲ့တဲ့အချိန်ကစလို့ဒီမိုကရက်တစ်ပါတီထဲမှာပါဝင်လှုပ်ရှားခဲ့တာပါဟီလာရီကလင်တန်နဲ့ဘာနီဆန်ဒါစ်တို့ရဲ့ဒီနှစ်ထဲပါတီသမ္မတလောက်ရှင်ပြိုင်မှုတွေနဲ့ပတ်သက်လို့ဖီလာဒဲဖီးယားမြို့ပါတီလာကကိုတက်နေတဲ့ဂုပ္တာကအခုလိုသုံးသပ်ပြောဆိုပါတယ
် This demonstrated such a wonderful way to conduct politics you know where you have opposing views and instead of
ဒီချင်းတွေကအမြင်မတူပေမဲ့လည်းနိုင်ငံရေးကိုဘယ်လိုပူပေါင်းလုပ်ကြမလဲဆိုတာအကောင်းဆုံးဖော်ပြလိုက်တာပါ။ယောက်နဲ့တယောက်ထိုးနှက်ဝေဖန်နေမယ်အစားသဘောထားကြီးကြီးထားပြီးကောင်းပြီဒ ိုးတို့တွေဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲ။ကလင်တန်ကတော့တကယ်ဆွမ်းဆောင်နိုင်မဲ့ပုဂ္ဂိုလ်ပဲဆိုတဲ့စဉ်းစားယူဆမှုတွေဆန်ဒါစ်မှာရှိပါတယ်။
Mrs. Clinton ပါတီသမ္မတလောက်ဖြစ်ဖို့တည်ကြသွားပြီမို့ဂူပတာကတော့သူ့ရဲ့ Virginia ပြည်နယ်မှာလာမယ့်အထွေထွေရွေးကောက်ပွဲအတွက်စီရင်လှုပ်ရှားဖို့အခုကတည်းကပြင်နေပါပြီ။ရွေးကောက်ပွဲမှာဘယ်ပါတီအနိုင်ရနိုင်လဲဆိုတာခံမှန်းဖို့ခက်တဲ့ပြည်နယ်တစ်ခုဖြစ်တဲ့ Virginia ပြည်နယ်ဟာဂူပတာနဲ့မိတ်ဆွေဖြစ်ခဲ့တာဆယ်နှစ်ရှိလာပြီဖြစ်တဲ့ပါတီဒုသမ္မတလောက် Tim Kaine ရဲ့ပြည်နယ်လည်းဖြစ်ပါတယ်။ Kaine ရဲ့ထက်ပြက်မှုနဲ့ရိုးသားမှုတွေကသူ့အတွက်တော့အဆင်ပြေနိုင်ငံရေးသမားတူပါပဲလို့ဂူပတာကပြောပါတယ်။
So I think he'll be a big help to the ticket.
ရွေးကောက်ပွဲအနိုင်ရအောင်သူကအများကြီးအထောက်အကူပြုနိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။တိတိရွေးကောက်ပွဲဟာခက်ခဲလိမ့်မယ်ဆိုတာမျှော်လင့်ထားပြီးပဲလေ။ Gupta ကတော့အကောင်းပြပါတယ်
။ This week just reinforces everything that I've believed and I've known for the
ဒီနေ့ကတော့ကျွန်တော်ဒီနိုင်ငံမှာနေလာတဲ့45နှစ်ကာလအတွင်းကျွန်တော်သိခဲ့တာယုံကြည်ခဲ့တာတွေကိုပိုးပြီးခိုင်မာလာစေတဲ့အချိန်မှာကျွန်တော်သိသည်မှကဘာပေါ်ကနိုင်ငံရေးစနစ်တွေထဲမှာဒီနိုင်ငံရေးစနစ်ကအကောင်းဆုံးဆိုတဲ့ယုံကြည်မှုဖြစ်ပါတယ်
။ဒီလာကပြည်လို့ဗာဂျီးနီးယားပြည်တယ်ကိုပြန်ရင်လဲဒီမှာကြုံတွေ့ရတဲ့အမတ်ရဆရာတွေကတော့ဂူတာနဲ့အတူအပြည့်ရှိနေပါပါရှင
့်။ငင်းကြိုင်းကိစ္စနဲ့ပတ်သက်ပြီးအားလုံးတူညီတဲ့ပုံသဘောထားရနိုင်မှုရည်ရွယ်ချက်နဲ့ကချင်ပြည်နယ်မိုက်ဂျာရံမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းပြီးဆွေးနွေးကြပါတယ်။အဲ့ဒီဆွေးနွေးပွဲပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲ။အခုလိုမျိုးဆွံ့ရကြတာကနေအားလုံးလူလာတောင်းတနေတဲ့ငြိမ်းချမ်းရေးရလာဖို့တကယ်ပဲအထောက်အကူဖြစ်စေမယ်လို့မြင်ကြပါသလားအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွံ့ရကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွံ့ရခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်ဗျာ။ VOA American တန်ရဲ့ကြာသပတေးနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါကိုအလှည့်ပေးပါဦးမယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့ဝင်ရောက်ဆွတ်ဖက်တာမျိုးမလုပ်ချင်ပေမဲ့အခုချိန်မှာငြိမ်းချမ်းရေးအတွက်အခွင့်အလမ်းကောင်းကြီးဖြစ်တယ်ဆိုတာကိုတော့ပြောဆိုအသိပေးလိုတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီး Scott Marcia က VOA ကိုပြောပါတယ်။အမေရိကန်တန်မတ်ကြီးအနေနဲ့ VOA တို့အမေရိကန်တန်မတ်ကြီးနဲ့ VOA တို့ဒီကနေ့တွေ့ဆုံမေးမြန်းရာမှာတိုင်းရင်းသားတွေရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုဆိုင်ရာအခြေအနေပေါ်တန်မတ်ကြီးရဲ့အမြင်ပြောဆိုထားတာတွေကိုနားဆင်ကြရအောင်ပါရှင်။
Yeah, another question about the peace process.
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့အမျိုးသားချင်းကြားစီလုပ်ငန်းစဉ်တွေကို American ပြည်ထောင်စုအနေနဲ့ကထောက်ခံကူညီပါတယ်လို့အမြဲပြောလို့ရှိပါတယ်။အခုဒီလုပ်နေတဲ့လုပ်ငန်းစဉ်တွေကိုဘယ်လိုများအခုကူညီပေးနေပါလဲ
။ Well, what we've said consistently to the government, to the ethnic groups is
အစိုးရကတိုင်းရင်းသားအဖွဲ့အစည်းတွေကိုပါကျွန်တော်တို့ဘက်ကတတ်မှတ်ထဲပြောခဲ့ပါတယ်။ဒါဟာခင်ဗျားတို့ကိုယ်တိုင်လုပ်ရမယ့်မြန်မာလူထုကိုယ်တိုင်ဥဆောင်လုပ်ရမယ့်လုပ်ငန်းစဉ်ဖြစ်ပါတယ်။ဒီပေါ်မှာကျွန်တော်တို့ဘက်ကမဆော့ဖက်လို့ပါဘူး။ကျွန်တော်တို့ကူညီနိုင်တဲ့အစိတ်ပိုင်းကတော့ကျွမ်းကျင်မှုဆိုင်ရာအကူအညီတွေပေးတာတွေနဲ့တွေ့ဆုံဆွေးနွေးအဖြေရှာမှုတွေဖြစ်ဖို့အတွက်တိုက်တွန်းမှုတွေဖြစ်ပါတယ်။ကျွန်တော်တို့ဘက်ကဘယ်လိုကူညီပေးနိုင်မလဲဆိုတာကိုစောင့်ကြည့်နေပါတယ်။တစ်ချိန်တည်းမှာပဲတိုင်းရင်းသားအဖွဲ့တွေလို့အဖွဲ့အစည်းတွေနဲ့ကျွန်တော်တို့တွေ့ဆုံစကားပြောဖြစ်ပါတယ်။ဒါဟာတစ်ခုခုအတွက်တွန်းအားပေးတာမျိုးတော့မဟုတ်ပါဘူး။အဓိကကျွန်တော်တို့ပြောလိုတဲ့စကားကဒီအခြေအနေဟာငြိမ်းချမ်းရေးအတွက်တကယ့်အခွင့်အလမ်းကောင်းကြီးဆိုတာပါဒီတိုင်းပြည်အတွက်ငြိမ်းချမ်းရေးလိုတယ်ဆိုတာလူတိုင်းသဘောတူမှာပါအခုအချိန်ဟာတကယ့်ကိုကြီးမားတဲ့အခွင့်အလမ်းကြီးပါဒါကြောင့်လဲတွစ်ဆုံဆွေးနွေးရေးစကားဝိုင်းကိုတက်ပြီးတော့ငြိမ်းချမ်းရေးအတွက်ညှိနှိုင်းလှုပ်ဆောင်ကြဖို့ကျွန်တော်တို့ဘက်ကအားပေးတိုက်တွန်းပါတယ
်
Yeah, currently the ethnic
အခုချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကကချင်ပြည်နယ်မိုင်းကြားရဲမှာစုဝေးညီလာခံလုပ်နေပါတယ်ဒီညီလာခံမှာကုလသမဂ္ဂနဲ့တရုတ်ဘက်ကကုစလေတွေလည်းလိလာသူဖြစ်နေတက်ရောက်နေပါတယ်အမေရိကန်နဲ့ EU ကဘာလို့များဒီညီလာခံမှာမပါလာရလဲခင
် Well in this case we were not invited to join and that's up to the government
ကျွန်တော်တို့ကိုဖိတ်ကြားထားတာမရှိပါဘူးဒီလိုဖိတ်ကြားဖို့ဆိုတာကအစိုးရလိုမျိုးအခုကိစ္စမှာတော့တိုင်းရင်းသားတွေအပေါ်မှာမူတည်ပါတယ်အခုလိုဆွေးနွေးကြဖို့ဆိုတာမျိုးကျွန်တော်တို့ဘက်ကတွန်းအားပေးမှာမဟုတ်ပါဘူးကျွန်တော်တို့ဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်တစ်ခုလုံးအောင်မြင်တာကိုလိုလားပါတယ်သူတို့ဘက်ကကျွန်တော်တို့ရှိလို့အဆင်ပြေမယ်၊ကူညီဖြစ်မယ်လို့ထင်လို့ဖိတ်ရင်လည်းသွားဖို့ရှိပါတယ်။မလိုအပ်ဘူးထင်လို့မဖိတ်ရင်လည်းမသွားပါဘူး။အဲ့တော့ကျွန်တော်ပြောခဲ့သလိုပဲဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးအောင်မြင်ဖို့အတွက်ကိုပဲကျွန်တော်တို့လေးထားပါတယ်။
Burmese new government and Aung San Suu Kyi
are Soya Bakka yo Aung San Suu Kyi ga ba thru ni ne nyin nyan yi ko lu la de chang pyo ni ba de tain daw ri bakka nyin nyan yi twet chu ban mu ri a paw ma yo tan ma ji bakka blu tin ma le
I don't want to speak for them but in my conversations what I hear from the ones I've spoken with they want peace
သူတို့နဲ့ပတ်သက်လို့တော့မပြောလို့ပါဘူးကျွန်တော်နဲ့စကားပြောပြခဲ့တဲ့သူတွေစီကနေတော့သူတို့လည်းပဲငြိမ်းချမ်းရေးလိုလားတယ်လို့ပြောပါတယ်တိုက်ပွဲတွေကြောင့်ဒီတိုင်းပြည်မှာနှစ်အတန်ကြာအတော်လေးခံစားခဲ့ရပြီးပါပြီဒါကြောင့်လည်းငြိမ်းချမ်းရေးလိုလားမှုကိုကြေကြေပြန့်ပြန့်တွေ့ရပါတယ်ဒါဟာအရေးကြီးပါတယ်ငြိမ်းချမ်းရေးဆောင်ကျင်းမှုတွေနိုင်ငံရေးအရာတွေ့ဆုံညှိနှိုင်းမှုတွေပြင်ဆင်လှုပ်ဆောင်မှုတွေဒါတွေကရှစ်ဆက်အသေးစိတ်ကိစ္စပါဒါတွေဟာအချိန်တော့ယူရမှာပါငြိမ်းချမ်းရေးအတွက်လိုလားတောင်းဆိုမှုတွေပြင်းပြင်းထန်ထန်ရှိတာအတော်လေးတွေ့ရပါတယ
် a very strong demand for peace and that's very encouraging
ကိုဒါနီယယ်ဦးစုံစမ်းမင်းမြန်ခဲ့တာပါရှင်နောက်နှစ်နာရီကြာထုတ်လွှင့်မယ့်အစီအစဉ်မှာတော့စောစောပိုင်းကမထုတ်လွှင့်ခဲ့ရတဲ့ဒေါအောင်ဆန်းစုကြည်နဲ့အပြစ်ရက်လက်မှတ်မထိုးထားရသေးတဲ့အဖွဲ့တို့တွေ့ဆုံဖို့ရှိတဲ့အကြောင်းကိုနှာစင်ကြားရမှာပါအခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းအေရှာဆက်7ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ်VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုလည်း VOA Internet ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ရှင်။ကြာသပတေးနေ့ညနေပဲအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။အစီအစဉ်အဆုံးသတ်ခင်မှာတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါဦးမယ်ရှင်။
အမေရိကန်သမ္မတတာဝန်တွေဟီလာရီကလင်တန်ထက်ပိုပြီးရည်ချင်းပြေးသွားတဲ့တခြားအမျိုးသားဒါမှမဟုတ်အမျိုးသမီးတူဦးမရှိဘူးလို့လက်ရှိသမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာပါတီညီလာခံမှာတတိယနေ့ကြာသပတေးနေ့ညကမင်ကွန်းပြောတဲ့အထဲသမ္မတဘရက်အိုဘားမားကလည်းပြောသွားတာပါ။ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့ပြိုင်ဘက်ဒီမိုကရက်တစ်သမ္မတလောင်းဟီလာရီကလင်တန်ရဲ့ကိုယ်ပိုင် email server ကို hack လုပ်ဖို့ရုရှားကိုဗိုလ်ထုနေကတိုက်တွန်းပြောဆိုပါတယ်။Mrs. Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူချိန်တုန်းကလက်ခံပေးပို့ခဲ့တဲ့ email တွေကနေပျောက်သွားတဲ့ email အခြေအတွက်3000ကိုရှာပါဆိုပြီး Mr. Trump ကရုရှားကိုပြောပါတယ်။မြန်မာနိုင်ငံမှာအခုချိန်ကငြိမ်းချမ်းရေးအတွက်အခွင့်အလမ်းကောင်းရှိနေတဲ့အချိန်ဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာ American သံတမန်ကြီး Scott Marcial ကအဖြေအဝေးကိုပြောပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းတွေမှာ American ပြည်ထောင်စုအနေနဲ့ဝင်ရောက်ဆွတ်ဖက်တာမျိုးမလုပ်ချင်ဘူးလို့လည်းသံတမန်ကြီး Scott Marcial ကပြောပါတယ်။ကချင်ပြည်နယ်မိုင်းကြာရံမှာကျင်းပနေတဲ့တိုင်းသားပေါင်းစုမျက်နှာစုံကြီးအစည်းအဝေးဒီကနေ့တတိယနေ့မှာဖက်ဒရယ်ပြည်ထောင်စုအမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာအခြေခံမူတွေကိုဆွေးနွေးကြတယ်လို့တိုင်းရင်းသားတွေကပြောပါတယ်။ဒီအခြေခံမူတွေမှာဖက်ဒရယ်ပြည်ထောင်စုတပ်မတော်ဖွဲ့စည်းပုပြည်ထောင်စုတပ်မတော်ကိုအရက်ဖက်အုပ်ချုပ်ရေးအောက်မှာထားဖို့ပြည်ထောင်စုဖွဲ့စည်းပုအခြေခံဥပဒေနဲ့နိုင်ငံသားတွေကိုအကာအကွယ်ပေးရေးအပါအဝင်အခြေခံအချက်၁၀ချက်ပါဝင်တယ်လို့ချင်းမျိုးသားတပ်ဦး CNF ကဒေါက်တာဆလိုက်လျံမုံစောက်ခေါင်ကပြောပါတယ်။ဆွေးနွေးမှုအသေးစိတ်ကိုတော့မထုတ်ပြန်ပါဘူး။ဒီကနေ့ဆွေးနွေးတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေဟာတိုင်းရင်းသားတွေရေးဆွဲထားတဲ့ဖက်ဒရယ်ပြည်ထောင်စုသမ္မတမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေမူကြိုင်းကိုညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့လုပ်ငန်းကော်မတီကပြင်ဆင်ထားတဲ့စာတမ်းနဲ့အပြစ်ရဲ့လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကအလုံယုံဆွေးနွေးပွဲကရလာတဲ့စာတမ်းစတဲ့စာတမ်းနှစ်ခုကိုတူညီတဲ့အချက်တွေပေါင်းပြီးမတူတဲ့အချက်တွေကိုပြန်ပြီးတော့ဆွေးနွေးတာတွေလုပ်ခဲ့တာဖြစ်တယ်လို့ကရင်မျိုးသားအစည်းအရုံး KNU ကဖရိုစောကွယ်ထူးဝင်းကပြောပါတယ်ဒီလာကံကိုပထမဆုံးကတော့29ရက်နေ့မှာနောက်ဆုံးကျင်းပမယ်လို့ကြေညာထားတာဖြစ်ပေမဲ့ဆွေးနွေးဖို့လိုအပ်နေတာကြောင့်နောက်ထပ်တစ်ရက်ထပ်တိုးလိုက်ပါတယ်။နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ကော်မတီ DNC ရဲ့ကွန်ပျူတာဆာဗာယူတဲ့ကနေရထားတာလို့ဆိုတဲ့အသံဖမ်းယူထားမှုပေါင်း29ခုကို WikiLeaks ကဗိုလ်ထုနေမှာထုတ်ပြန်လိုက်ပါတယ်။ DNC ကော်မတီဝင်9ယောက်ရဲ့ email တွေကနေမူပွားယူထားတာဖြစ်ပုံရတဲ့ဒီအသံဖမ်းယူချက်တွေမှာဒီမိုကရက်တစ်ပါတီပေါ်မှာ Bernie Sanders ရဲ့ဩဇာလွှမ်းမိုးမှုကိုမကျင့်တတ်ကြတဲ့ပါတီတွင်းတာဝန်ရှိသူတွေရဲ့ပြောဆိုချက်တွေလည်းပါဝင်ပါတယ်ခင်ဗျာ။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Justin The Weight ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မရှင် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.